အမေရိကန်ပြည်အောင်စုတမိုင်းမှာအဆိုးအဆုံးဆုလိုက်ပြုံးလိုက်ပြစ်ခတ်တပြက်ခံရတဲ့ဖြစ်ရပ်ကိုအာနာဝိုင်းနေပေါ်ထွက်ဖို့ကြိုးပမ်းနေချိန်မှာပဲသမ္မတဒေါ်နယ်ထရန့်မနေ့တုန်းကလက်စ်ဗေဂတ်စ်မြို့ကိုတွားရောက်ပြီးထိခိုက်ခံစားခဲ့ရတဲ့သူတွေရဲတပ်ဖွဲ့ဝင်တွေနဲ့အခင်းပြည်ရမှာအကူအညီပေးခဲ့သူတွေကိုတွေ့ဆုံအားပေးခဲ့ပါတယ်။ဒီနေ့ဦးနေကပြစ်ခတ်မှုမှာအရေးပေါ်အကူအညီပေးခဲ့တဲ့ဝန်ထမ်းတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုသမ္မတကတော့မလနီယာထရန့်နဲ့အတူအားပေးစကားပြောဆိုခဲ့တာပါ။လက်စ်ဗေဂတ်စ်မြို့မှာရဲတွေဆီယဝန်တွေထိခိုက်ခံစားခဲ့ရသူတွေနဲ့မနေ့တုန်းကကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့တွေ့ကြုံကိုတသက်မင်းနိုင်မှာမဟုတ်ကြောင်းလဲသမ္မတထရန့်ကဒီကနေ့ပဲ Twitter လူမှုကွန်ရက်မှာထပ်မံပြောဆိုခဲ့ပါတယ်။ Las Vegas မြို့ရဲတပ်ဖွဲ့အကြီးအကဲကတော့ပြစ်ခတ်မှုမှာပူးပေါင်းကြံစည်ခဲ့သူရှိမှရှိသိနိုင်မှုတနသမ Stephen Paddock နဲ့တည်ရသူတွေကိုမင်းမြန်ဝင်ရဖို့အရေးကြီးအောင်ပြောဆိုခဲ့တာပါ။တနသမစူးစောင်းထားတဲ့လက်နက်အရေးအတွက်ကားထဲမှာရှာဖွေတွေ့ရှိခဲ့တဲ့ပောက်ခွဲပစ္စည်းတွေကိုကြည့်မယ်ဆိုရင်တက်ခိုက်မှုကိုတူရဲကျူးလွန်ခဲ့တယ်ဆိုတာလက်ခံမှုခက်ခဲကြောင်းလဲ Las Vegas ရဲတပ်ဖွဲ့အကြီးအကဲ Joe Lombardo ကပြောဆိုလိုက်ပါတယ
် He had to have some help at some point and we want to ensure that that's the answer. Maybe he's a super guy. Maybe he
တနေရာမှာအကူအညီယူခဲ့တာမျိုးရှိကိုရှိမှဖြစ်ပြီးတော့ဒါကိုဖြေရှာဖို့လိုအပ်ကြောင်းနဲ့တကူတော့လောက်ခဲ့တာဆိုရင်တော့အင်မတန်ကိုစွန့်တဲ့သူဖြစ်ကောင်းဖြစ်နိုင်ပေမဲ့ယုံကြည်ဖို့ခက်ခဲတဲ့အကြောင်း Las Vegas ရဲတပ်ဖွဲ့အကြီးကပြောဆိုသွားတာပါ။တနင်္ဂနွေနေ့ကကျေးလက်ဂီတာဖျော်ဖြေပွဲတစ်ခုကျင်းပနေစဉ်တောင်းနဲ့ချီတဲ့လူအုပ်ထဲကိုအနီးအနားမှာရှိတဲ့မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းစားရုံပေါ်ထက်32ထပ်ကနေပြစ်ခတ်ခဲ့ရာကလူပေါင်း58ယောက်သေဆုံးပြီး900ယောက်ဒဏ်ရာရရှိခဲ့ပါတယ်။